မင်းတပ်မျိုးနဲ့1 2တိုက်နယ်စစ်ရင်ကိုစစ်တပ်ကဒုတိယကြိမ်ပုံကျဲတိုက်ခိုက်ခဲ့တာတင်ပြပါမယ်။ထိခိုက်သိမ်းဆုံးတာမရှိပေမဲ့ဒေသခံတွေစိုးရင်တိတ်ဆောင်နေရတယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ဒီလိုစဲဦးတွေကိုတိုက်ခိုက်တာဟာလူသားမျိုးနွယ်အပေါ်လူခွင့်ရေးချိုးဖောက်တာလို့ချင်းလူခွင့်ရေးဖွဲ့ကပြောပါတယ်။မင်းတပ်မျိုးနယ်ကချင်းလူတွေကိုကိုသားညူကပြောပြမှာပါ။
ချင်းပြည်နယ်မင်းတပ်မျိုးတိုက်နယ်မှနှစ်ကဝမ်မတူတိုက်နယ်စင်းကိုဧပြီလ28ရက်နေ့မှာစစ်တပ်ဘက်ကနေပြီးတော့ဒုတိယကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာပါပထမကြိမ်ဘုံကျဲတိုက်ခိုက်ခဲ့တဲ့စီးရုံဆောင်တွေကိုပဲဘုံကျဲတိုက်ခိုက်တာဖြစ်ပြီးတော့ထိခိုက်သေဆုံးမှုရှိပေမဲ့ဒေသခံတွေကတော့စိုးရိမ်ပြီးတော့နေရာဆွန့်ခွာတင်းရှောင်နေကြတယ်လို့ CDF မင်းတပ်ရဲ့ပြောရေးဆိုခွင့်ရှိသူ Slide Haum ကဗီဒီယိုကိုပြောပါတယ်
ဆော့ဖော်နေမှာထက်တင်ကျဲဆိုတော့ကျွန်တော်ယူဆတာပါဒါကတော့ကျွန်တော်ယူဆတာပေါ့နော်ဒီကျဲဆယ်ကြီးတွေပြုပြင်ဟိုကျဲဆယ်ကြီးတွေပြန်နေပြုပြင်ကြီးတွေလုတ်တယ်လုတ်ယူဆပြီးခါမှာအဲ့ဒီလုတ်နေတဲ့လူတွေကိုထိခိုက်အောင်နစ်နာအောင်နောက်တစ်ချိန်ညှိုးကြီးကြီးနဲ့လာလုတ်တယ်လို့ကျွန်တော်ယူဆတယ်ထိခိုက်မှုကတော့အဲ့အဆောက်အဦကိုပဲပြန်ကျဲဆိုတော့ဟိုမျိုးတစုံတရာဂျန်နဲ့ဟိုထပ်ပြီးမှပေါ့နော်ပြည်သူတွေကနေဒီထိခိုက်မှုမျိုးတော့မရှိဘူးဒါပေမဲ့ပြည်သူတွေရဲ့စိုးရင်ထိုးတတ်မှုကတော့ကျွန်တော်ကအဲ့ဒီ28အခုမနစ်ညလည်းတောက်လျှောက်လင်းရပတ်နေတော့မယ်ဒီကြောင့်တော့တော့ကျွန်တော်တို့ယူကတော့လေးနေပတ်နေတယ်ဘယ်အချိန်ထက်ကျဲလာအောင်မလဲဆိုတော့အမြင့်ဆုံးနေထားပေါ့ပြည်သူတွေဆိုရင်မို့တော့အနေရဲ့ဆွန့်ခွာပြီးမှတော်ရဲတွေမှာခက်ခက်ပြီးဟိုပုံးချောင်နေရတယ်ပေါ့နော
်အခုလိုမျိုးစေယုံကိုလေကြောင်းကနေပြီးတော့ချိန်ချင်းတက်ခိုက်တာဟာလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ချင်းလူခွင့်ရေးဖွဲ့ Free Director Slime Tier ကပြောပါတယ်
ဟုတ်ကဲ့အဲ့ဒီကတော့အလုံးမျိုးစေယုံဒီပါပါရေးဆောင်ဒီကတိကြောင့်ရဒီလိုဆွေအလုံးမျိုးညာနာအခုလိုတိုက်ခိုက်တာကတကယ်ဆိုရင်ဒီတမ်းမျိုးတွေတော့တကယ်ကျူးလွန်နေဖြစ်ပြီပေါ့နော်အဲ့ဒီနေရာတည်းစိုက်ကလေးမရှိဘူးပြီးတော့အဲ့ဒီကုသတဲ့လူတွေလည်းပြည်သူလူထုတွေဖြစ်နေတယ်လို့ပြည်သူလူထုတွေကအလုပ်ဖြစ်နေတဲ့အချိန်မှာသူတို့တိုက်ခိုက်တဲ့ဆိုနေရတဲ့ဆိုရရလို့ခွင့်ရှိဖို့လူတမ်းမျိုးရှိဖို့ပါတော့ဒီချက်ချက်နဲ့သူတို့အားရရှိချက်နဲ့လုပ်တဲ့အချင်းကတည်းကတော့ပြောချင်ပါတယ်
ဧပြီလ26ရက်နေ့ပထမကြိမ်စစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုအတွင်းမှာစေယုံနဲ့ဝန်တိုင်းအင်အားတွေမိလောင်ပျက်စီးသွားပြီးတော့စေယုံမှာကုသနေတဲ့၄ဦးလည်းသေဆုံးခဲ့တယ်လို့အများပြားထိခိုက်ဒဏ်ရာရပါတယ်။ဧပြီလ29ရက်နေ့မှာတော့တိုက်နယ်အမှတ်1ထဲကကြေးရွာ2ရွာကိုဘုံကျဲတိုက်ခိုက်ခဲ့လို့30ဦးထက်မနည်းထိခိုက်ဒဏ်ရာရပါတယ်။ဝမ်မတူးတိုက်နယ်စေယုံဟာမင်းတပ်မျိုးနယ်အပြင်မကွေးတိုင်းတဲကကြောက်ထုစောထီလင်းမျိုးနယ်ကဒေသခံတွေပါလာရောက်ကုသနေကြရတဲ့စေယုံတီုံဖြစ်ပါတယ်ဒီလိုမျိုးဘုံကျဲတက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ